မြေလုံမြေရိုက်ဥပဒေနဲ့လေယာမြေဥပဒေတွေကိုမနေ့ကဒီတနင်္လာနေ့မှာပဲပြည်ထောင်စုလွှတ်တော်မှာအတီးပြုတ်လိုက်တာပါဒီဥပဒေတွေကလေယာမြေအရမတင်းစီခံရမှုတွေကိုအနည်းငယ်အကာအကွယ်ပေးနိုင်မယ်သဘောရှိပေမဲ့လေသမားတွေရဲ့လေယာမြေပိုင်ဆိုင်လုပ်ကိုင်ခွင့်နဲ့မြေလုံမြေရိုက်ပိုင်ဆိုင်ခွင့်တွေကိုတော့အပြည့်အဝအကာအကွယ်ပေးနိုင်မှာမဟုတ်ဘူးလို့လွှတ်တော်မှတချို့ကသုံးသပ်ပါတယ်။ဘာ စီးပွားရေးလုပ်ငန်းရှင်ကြီးတွေကိုဧက9000အထိရယူလုပ်ကင်ခွင့်ပေးထားပြီးမယ်မြို့ဖလားဒေသခံလယ်သမားတွေမြေလူမြေရိုက်လုပ်ကင်လို့တဲ့ဆိုရင်တော့ဧက90အထိပဲပေးမယ်လို့ဆိုထားပါတယ်ဒါပေမဲ့လက်ရှိမြေလွတ်မြေရိုင်းတွေမှာလုတ်ကိုင်းနေကြတဲ့ဒေသခံလယ်သမားတွေရဲ့လယ်ယာမြေတွေကိုတော့အစိုးရအနေနဲ့အတ္တမသိမ်းဆဲတာဖိခိုင်းတာတွေမလုပ်ရဘူးဆိုတာကိုလွှတ်တော်အမတ်တွေကထည့်သွင်းနိုင်ခဲ့တယ်လို့ဆိုပါတယ်ဒီဥပဒေဟာစီးပွားရေးလုပ်ငန်းရှင်တွေနဲ့ပြည်ပကလာရောက်ရင်းနှီးမြှုပ်နှံမဲ့သူတွေကိုဦးစားပေးထားတဲ့ဥပဒေဖြစ်ပြီးဒေသခံလယ်သမားတွေကိုနစ်နာစေတယ်လို့ပြည်သူ့လွှတ်တော်အမတ်ဦးဖေတန်းကဝေဖန်လိုက်ပါတယ်ဟိုလ
ုတ်ကိုင်းအသီးသီးတွေဆိုရင်တခါစီဧက9000ခွင့်ပြုပါတယ်အဲ့ဒီရင်တော့နောက်ကလို5000 5000ဒီခွင့်ပြုွဲအလားလာလည်းဆက်ပြီးတော့ရှိနေပါတယ်။အဓိကတော့ဒီမြေလို့မြေရင်ဥပဒေကကျွန်တော်တို့ဒီစားတဲ့လုံငန်းရှင်ကြီးတွေဆိုတော့ဒီကလောက်ပဲသူကပြေးပါတယ်။အဲဒီလုံငန်းရှင်ကြီးတွေဆိုရင်ဒီလောက်မြေရင်ကျွန်တော်တို့5000ထိပြေးပါတယ်။အဲအဲ့ဒီပုံမှာကျွန်တော်တို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုလာတဲ့အခါမှာလည်းအဲ့လိုပဲပြေးပါပါခင်ဗျ။ဒီတော့ဒီလုံငန်းရှင်ကြီးတွေနဲ့နိုင်ငံရာယူနီယံနဲ့သူတွေရဲ့အားဒီအဓိကကတော့သူတို့အတွက်ပြတ်ထန်ပြီးတွေလို့ဆိုနိုင်ပါတယ်
စီးပွားရေးလုပ်ငန်းရှင်ကြီးတွေကိုမြေလူမြေရိုင်းလုပ်ကိုင်ခွင့်တွေချထားပေးလာတာကတစ်ဖက်ကဒေသခံတွေနဲ့ပြည်ပခါတွေဖြစ်လာနိုင်တယ်လို့လည်းဥဖေတန်းကပြောပါတယ
်ဒေသခံတွေနဲ့မိမိပေါင်းဝင်တွေမှာလာပြီးတော့ကုမ္ပဏီတွေပုဂ္ဂလိကအဖွဲ့အစည်းတွေကလာပြီးတော့ရင်းနှီးမြှုပ်နှံတဲ့အခါမှာသူတို့ရဲ့သမူးရှားလုပ်ကိုင်ကြားတော့တဲ့မြေတွေတော်ပြီးတော့ဒီကျေတာဖုံပိုင်ကြီးတွေပေါ့ဗျာဥပမာဟိုချင်းခုံမယ်ဝါခုံမယ်ပြီးခုံမယ်နွယ်ချက်မယ်အဲ့လိုလုံငန်းခွင်တုံးပစ္စည်းတွေအိမ်တုံးပစ္စည်းတွေကိုဟာလာအဲ့ဒီဒီဘက်ကြီးပါဝင်သွားတာပေါ့ဒီသက်ခံတွေလက်တော့ဒုက္ခရောက်ပါတယ်ဒီသက်ခံတွေကိုတာကွယ်ပေးမဲ့ဥပဒေအရှက်လက်တွေလိုတာပေါ့ညို့မို့ရင်ဒီလုံငန်းကြီးကအဲ့ဒီဟာရောက်တော့ဒီသက်ခံတွေမှာတော်တော်ကိုအကျပ်တင်ဖြစ်တာရှိပါတယ်အချို့ဆိုရင်တော်တော်မတည့်ရတော့တော့တောင်းတောင်းတဲ့နေရာတော့မရှိတော့ဘူးလို့ကျွေးတွေနွားတွေသွတ်ကြောင်းတဲ့နေရာတွေမရှိတော့ဘူးအဲ့လိုရှင်နေမျိုးဖြစ်သွားတဲ့အခါမှာသူတို့အနေနဲ့တော်တော်ဒုက္ခရောက်တယ်အဲ့တော့ဘယ်လိုဖြစ်ရလဲဆိုတော့လုံငန်းရှင်ရဲ့ဒီအောက်ရှိဒီဒေသခံတွေနဲ့ပြတ်မှဖြစ်ရတာပေါ့
တနင်္လာနေ့မှာပဲလွှတ်တော်ကအတီးပြုတ်လိုက်တဲ့လေယာဉ်ဥပဒေချင်းဟာလဲလယ်သမားတွေရဲ့လေယာပိုက်ဆိုင်ခွင့်ကိုပေးမထားပါဘူးလယ်သမားတွေအနေနဲ့လေယာလုတ်ပိုင်ခွင့်ကိုစီးမြင်းစည်းကမ်းနဲ့အညီလွှဲပြောင်းခွင့်ရှိတယ်လို့ဥပဒေမှာဖော်ပြထားပါမယ်။အစိုးရကလိုအပ်ရင်သိမ်းဆီးခွင့်ရှိတယ်လို့အတိအကျဖော်ပြထားပါတယ်။လေယာမြေဥပဒေမှာစစ်ချက်မြေတွေတတ်မှတ်ပေးဖို့ဖြည့်ဆွတ်ပြင်ဆင်ဖို့ကြိုးစားခဲ့တဲ့အမျိုးသားလွှတ်တော်မှဒေါက်တာအီးမောင်ကတော့အခုလိုပြောပါတယ
်။နော်လေယာမြေနဲ့ပတ်သက်လို့ကလို့မြေလုံးကျွန်းတို့တခြားနစ်ရှီတို့နော်ဒါယာတို့တောင်ယာတို့နော်စပားစိတ်တဲ့လေမြေတို့ပါနာကိုကိုခွေးချတဲ့ခါမှာတော့ဒီပြည်ဆိုင်မှုတွေနဲ့ပတ်သက်ကဏ္ဍတစ်ခုကိုလည်းဥပဒေအရပြတ်တဲ့နေရာမှာမွေးမြူခွင့်ရှိရမယ်ဆိုတဲ့ပုံနဲ့ကျွန်တော်တို့ဆွေးနွေးခဲ့ပါတယ်။ဒါပေမဲ့အဲ့လိုမျိုးလေယာဉ်မြေမှာတကယ်တကယ်လေလုံကရိယာဖြစ်တဲ့နော်ဒါခန်းကျင်းတော်တွေတခြားတော့ဒီလေလုံကရိယာနဲ့ပတ်သက်တဲ့ဥစ္စာတွေကိုထားဖို့တူဖို့အတွက်ထားခွင့်ပို့နော်။ဒါဥမာဟိုတုန်းကဆိုရင်ပတ်ပြရှိရကြ။ဒါစစ်ချက်မြေကိုစစ်ချက်မြေလည်းကြောက်ပြက်ကုန်ပါပြီ။အဲ့လိုမျိုးထားခွင့်ကိုကျွန်တော်တို့ကမရခဲ့ပါဘူး။ဒါပေမဲ့လို့လေယာဉ်မြေပေါ်မှာနော်ခုနလိုဆန်ဇက်လိုဟာမျိုးစပားဆောင်တဲ့ကိုတော်ကြီးလိုဟာမျိုးတော့ဒါတီထောင်ဆောက်လုပ်ခွင့်ကိုခွင့်ပြုထားတာတူတဲ့သဘောမို့လို့ကျွန်တော်နေနဲ့အဲ့ဒါလေးကိုဆွေးနွေးပြပါတယ
်တနင်္လာနေ့မှာကျင်းပတဲ့ပြည်သူ့လွှတ်တော်မှာမြေလူမြေရိုက်ဥပဒေချမ်းလေယာဉ်မြေဥပဒေချမ်းနဲ့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးဥပဒေချမ်းတွေကိုအတည်ပြုခဲ့ကြပါတယ်ဒီဥပဒေတွေကိုသမရလက်မှတ်ရေးထိုးပြီးရင်တော့ဥပဒေအဖြစ်ပေါ်ထွက်လာဖို့ရှိပါတယ်ဒီဥပဒေတွေမှာလိုအပ်ချက်တွေကတော့အများကြီးရှိနေပါတယ်လွှတ်တော်မတ်တွေကတော့ဒီဥပဒေတွေကိုလက်တွေ့ကျင့်သုံးလာတဲ့အခါမှာပြည်သူလူထုရဲ့ထောက်ပြချက်နဲ့လိုအပ်ချက်တွေကိုလွှတ်တော်ကဆက်ပြီးပြင်ဆင်သွားရမယ်လို့ပြောပါတယ်ရှင်